Welcome to the Voice of America in Burmese.
Minglawa shin. VOA American တိုင်းရဲ့2016ခုနှစ်ဇူလိုင်လ14ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုဒေါကင်ဆိုးဝင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်မှာရတဖွဲ့နဲ့လူလူကြားနောက်ထပ်တင်းမာမှုတွေကိုအချိန်တော်တော်ကြာတဲ့အထိဖြည့်ရှင်းနိုင်ဖို့မျှော်လင့်မထားကြောင်းသမ္မတဘရက်အိုဘားမားကပြောပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့တည်ကြနေတဲ့ Donald Trump ကသူနဲ့တူရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းပဲသူဆိုတာကိုမနေ့ပြန်ကြေညာဖို့စီစဉ်ထားပါတယ်။မွန်ဂိုလီးယားနိုင်ငံကအင်ရှင်ဖြစ်ကျင်းပါတဲ့အာရှဥရောပထိပ်သီးအစည်းအဝေးကိုသမ္မတဦးထင်ကျော်သွားတက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေပိုင်းနှာစင်ကြရမယ့်မြန်မာပြည်သတင်းလွှာတွေထဲမှာတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ဟာမြန်မာနိုင်ငံကိုရောက်နေပြီးအစိုးရအကြီးအကဲအရာရှိတွေနဲ့တွေ့ဆုံရမှာဘယ်အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါသလဲ
Counselor of the US Department of State Christy Kenney and Ambassador Scott Marcial traveled to Naypyidaw for meetings
မြန်မာပြည်ရဲ့ညီတိုင်းလုပ်ငန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုတွေမှာအမေရိကန်ကဆက်ပြီးတော့ကူညီသွားမှာဖြစ်တဲ့အကြောင်းအမေရိကန်တန်ယုံပြောခွင့်ရသူရဲ့ပြောကြားချက်ကိုနှာစင်ရမှာပါအဲဒီနောက်ထိုင်းနိုင်ငံကမြန်မာအလုပ်သမားတွေဒီရပိုင်းတွင်အလုပ်လက်လွတ်နေကြရတဲ့အခြေအနေဟာဘာကြောင့်မလဲဆိုတာနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့ကမ္ဘောဒီးယားနိုင်ငံမှာ BNN နဲ့ဒီကနေ့ရှင်ပြိုင်ခဲ့တဲ့မြန်မာဘောလုံးတင်အကြောင်းကိုလည်းပြောပြပေးဦးမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါကင်ဆိုးဝင်းတို့ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ဝိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာကြာအထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းAmerican Tamara Barack Obama ကပြောလိုက်ပါတယ
် I didn't hear anybody around this table suggest that this problem is going to be solved overnight because
ဒီအခြေအနေတစ်ခုခုကိုချက်ချင်းဖြေရှင်းနိုင်မယ်ဆိုတာမျိုးဒီမှာရှိနေတဲ့ဘယ်သူကမှပြောတာကျွန်တော်မကြားရပါဘူး။ဘာကြောင့်လဲဆိုတော့ဒီသတင်းပတ်မှာကျွန်တော်တို့မြင်ခဲ့ရတဲ့ပြဿနာတွေရဲ့အရင်းအမြစ်ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကမှဖြစ်လာတာမဟုတ်ဘဲရာစုနှစ်နဲ့ချီပြီးဖြစ်နေတဲ့ပြဿနာတွေဖြစ်တာကြောင့်ပါ။ယဉ်ကျေးမှုဆိုင်ရာလူမျိုးဆိုင်ရာစင်ရမွေးတည်မှုစားတဲ့ပြဿနာမျိုးမျိုးပါဝင်နေတာကြောင့်ချက်ချင်းကြီးတော့ဖြေရှင်းလို့ရမှာမဟုတ်ပါဘူးလို့သမ္မတဥပမာကပြောသွားပါတယ်။သမ္မတအင်ပြူတော်မှာဗိုလ်ဒူးနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုတွင်သမ္မတဥပမာကအဲ့လိုပြောသွားတာပါ။အဲ့ဒီဆွေးနွေးပွဲကိုရဲတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်အများအပြား Black Lives Matter လှူရှာမှုကမှပါဝင်သူတွေတက်ရောက်ကြပါတယ်။ရဲတပ်ဖွဲ့ကအင်အားသုံးပြီးစုစုပြေပြေလှုပ်ဆောင်တာတွေပေါ်အရေးယူလှုပ်ဆောင်ဖို့နဲ့ရာဇမှုဆိုင်ရာတရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့နိုင်ငံရေးကောင်းဆောင်တွေကိုတွန်းအားပေးရည်ယူရပြီးအခုဆွေးနွေးပွဲကိုလုပ်တာပါ Texas နဲ့ Dallas မြို့မှာလူပြူရဲတပ်ဖွဲ့ဝင်9ဦးပြီးခဲ့တဲ့သတင်းပတ်ကချောင်းပစ်ခံရပြီးတဲ့နောက်အခုဆွေးနွေးပွဲကိုလုပ်တာလည်းဖြစ်ပါတယ
် Republican သမ္မတလောင်းဖြစ်ဖို့တေချာတလောက်ရှိနေတဲ့ Donald Trump ကဒုသမ္မတလောင်းရွေးချယ်ဖို့စကားတင်ဆင့်ရောက်ရှိနေပြီးမနေ့ကတောက်ကြနေမှာကြေညာနိုင်ဖို့စီစဉ်နေပါပြီ Donald Trump ရဲ့အင်္ဂါနေ့မနေ့ကမဲဆွယ်စည်းရုံးပွဲမှာအတူပါဝင်ခဲ့တဲ့ Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence အောက်လွှတ်တော်သဘာပတိဟောင်း Newt Gingrich နဲ့လက်ရှိ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တို့တောက်ရောက်ထဲကနေတယောက်ကိုရွေးမယ်အလားအလာရှိနေပါတယ်တချိန်က Donald Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့သူ Chris Christie ဟာသမ္မတလောင်းအကြိုရွေးပွဲကနေဒီနှစ်စံပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက် Donald Trump ဘက်ကနေရပ်တည်ပြီးအကြီးအကျယ်ထောက်ခံနေတာဖြစ်ပါတယ် Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်ထဲမှာကျင်းပတော့မှာပါချိန်ထဲမှာပဲ Democratic Party သမ္မတလောင်းအဖြစ်တည်ကြတလောက်ရှိနေတဲ့ Hillary Clinton ကလည်းဒီလကုန်ပိုင်းမှာကျင်းပမယ် Democratic Party ညီလာခံမတိုင်ခင်ဒုသမ္မတလောင်းအလားအလာရှိတဲ့သူတွေကိုတွေ့ဆုံမေးမြန်းနေပါပြီအဲ့ဒီလူတွေကြားထဲမှာထင်ကြီးပေးနေတဲ့သူတွေကတော့ Virginia ပြည်နယ်အထက်လွှတ်တော်အမတ် Tim Kaine နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren တို့ပဲဖြစ်ကြပါတယ်။ Hillary Clinton အကြိမ်နဲ့ရှင်ပြန်ရမယ် Florida, Pennsylvania နဲ့ Ohio ပြည်နယ်တွေမှာ Donald Trump ကနိုင်ရည်ရှိနိုင်တယ်လို့နောက်ဆုံးကြေညာတဲ့ထင်မြင်ချက်စစ်တမ်းတွေကဖော်ပြနေကြပါတယ်ရှင်
။ IS အကြမ်းဖက်အဖွဲ့ရဲ့ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့ချိန်ဆက်ပြီး Russia စစ်သွေးကြွ2ဦးကိုအထူးသတ်မှတ်သောကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေအဖြစ်အမေရိကန်ပြည်ထောင်စုကနာမည်နဲ့ထုတ်ပြန်ကြေညာပါတယ်။အာမီယာခမ်ဇက်လို့လည်းသိကြတဲ့အက်စလန်အက်ဖဂါဇာရိုဗစ်နဲ့ဆယ်မန်ဘူဂါစကီဆိုတဲ့နာမည်အပါအဝင်တခြားနာမည်အများပြားရှိတဲ့အိုင်ရက်ဗက်ကီထော့ဖ်တို့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်နိုင်ငံသားဌာနကဗိုလ်ဒူးနေမှာကြေညာတာပါ။ရုရှားစကားပြောတာတာလူမျိုးတူးဖြစ်တဲ့ဗက်ကီထော့ဖ်ကို2000ခုနှစ်ကအာဖဂန်နစ္စတန်မှာအမေရိကန်တပ်ဖွဲ့တွေကဖမ်းမိခဲ့ပြီးကျူးဘားနိုင်ငံကဂွမ်တာနာမိုပင်လယ်ကွေ့အကျဉ်းစခန်းမှာ2004ခုနှစ်တည်းထိန်းသိမ်းထားခဲ့ပြီးမှပြန်လွတ်ပေးပြီးရုရှားကိုပြန်ပို့ခဲ့တာပါ။ တူရကီနိုင်ငံအစ္စတန်ဘူးမြို့ကနိုင်ငံတကာလေဆိပ်ကိုဇွန်လ28ရက်နေ့ကအထူးကံဘုံခတ်မှု3ခုလုပ်ခဲ့တာမှာပါဝင်တယ်ဆိုတဲ့တံပြားနဲ့ဖမ်းဆီးထိန်းသိမ်းထားသူအများပြားထဲမှာဗာဂီတော့ဖ်လည်းပါတယ်ဆိုတာပြီးခဲ့တဲ့သတင်းပတ်တွင် VOA ကအစုံစမ်းသိရှိထားပါတယ်လူပေါင်း40တယောက်တေဆုံးပြီး250ဒဏ်ရာရခဲ့တဲ့အဲ့ဒီအသေးခံပုံခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးသူ့ကိုဆက်ဖမ်းထားလို့မယ်လို့ Vagitov မိသားစုကိုတီးတဲ့ Istanbul မြို့သတင်းရင်းမြစ်တွေက VOA ကိုဒီကနေ့အစောပိုင်းမှာပြောပါတယ်။လေဆိပ်ပုံခွဲတိုက်ခိုက်မှုဟာ IS စစ်သွေးကြောတွေလက်ချက်ဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောထားပြီးအသက်39နှစ်အရွယ် Vagitov အပါအဝင်တန်များရှိသူအယောက်30လောက်ကိုရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခဲ့ပါတယ်။
အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ခဲ့ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်တာတဲ့ရလက်တွေရထားပြီမဲ့လို့လေတစ်ဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာတွေကိုအကောင့်ထဲမှဖော်ကြရလားဆိုတဲ့တန်တရားတွေကနှစ်ဖက်စလုံးမှာရှိနေသေးပါသဘောတူညီချက်တွေကိုဆက်ထိန်းထားဖို့လိုအပ်တာကြောင့်လုတ်စရာတွေမပြီးသေးဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြင်သစ်နိုင်ငံပဲရစ်မြို့တော်မှာဒီကနေ့ပြောဆိုလိုက်ပါတယ်
We need to continue to work and we will continue to work and we have a specially designated
ကျွန်တော်တို့ဆက်လုပ်ဖို့လိုအပ်နေတာတွေကိုဆက်လုပ်သွားမှာပါကျွန်တော်တို့မှာအထူးသတ်မှတ်တာဝန်ပေးထားတဲ့တာမတ်ကြီးလည်းရှိနေပြီးအဲ့ဒီတာမတ်ကြီးရဲ့နေ့စဉ်လုပ်ငန်းတွေကတော့သဘောတူညီတဲ့အချက်အတိုင်းဆက်ပြီးအကောင့်ထဲပို့နေတယ်ဘလို့ပြဿနာမျိုးကိုမဆိုဆက်ပြီးဖြေရှင်းနိုင်တယ်ဆိုတာသိကြအောင်အဖွဲ့တစ်ဖွဲ့ကိုဥဆောင်ပြီးလုပ်နေဖို့ပါပဲလို့ဝန်ကြီးကယ်ရီကပြောဆိုသွားတာပါနိုင်ငံစုံပါဝင်ပြီးရှုပ်ထွေးလာတဲ့စည်းစံညှိနှိုင်းမှုကနေရလဒ်တစ်ခုထွက်လာပြီးဒေသတွေမှာမတီးမငြိမ်ဖြစ်တာတွေရော့သွားပြီးပိုပြီးဘေးကင်းလာတယ်ဆိုတဲ့အချက်ပေါ်ကဘာကြီးအနေနဲ့ဂုဏ်ယူနိုင်ပါတယ်လို့ဝန်ကြီးကယ်ရီကပြောဆိုလိုက်ပါတယ်ပြင်သစ်နိုင်ငံဘတ်စီနေ့အခမ်းအနားတက်ရောက်ဖို့ပဲရစ်မြို့တော်ကိုရောက်နေတဲ့ဝန်ကြီးဂျွန်ကယ်ရီကအခုလိုပြောသွားတာဖြစ်ပါတယ်ရှင
် UAE ကအသံညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေကြာသပတေးညနေပိုင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မွန်ဂိုလီးယားနိုင်ငံကအင်ရှင်ပြည့်လက်ခံကျင်းပမဲ့စစ်တကြီးမြောက်အာရှဥရောပအာဆမ်ထိပ်သီးအစုအဝေးကိုသမရဦးထင်ကျော်တောတက်ပါတယ်ဇူလိုင်လ15ရက်နဲ့16ရက်နှစ်ရက်ကြာကျင်းပမယ့်ဒီထိပ်သီးအစည်းအဝေးဟာအာဆမ်အစည်းအဝေး20ပြည့်အချိန်ခါနဲ့လည်းတိုက်ဆိုင်နေတာပါဒီနှစ်အစည်းအဝေးရဲ့ခေါင်းစဉ်ကတော့ချိန်ဆက်ခြင်းကတစ်ဆင့်အနာဂတ်အတွက်လက်တွဲလှုပ်ဆောင်ခြင်းလို့ဆိုရမယ် Partnership for the Future Through Connectivity ဖြစ်ပါတယ်နှစ်နှစ်တစ်ချိန်ကျင်းပတဲ့အာရှဥရောပထိပ်သီးအစည်းအဝေးဖြစ်တာနဲ့ညီအာရှနဲ့ဥရောပဒေသကနိုင်ငံခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးအစည်းအဝေးလည်းဖြစ်တာကြောင့်သမ္မတဦးထင်ကျော်အနေနဲ့အစည်းအဝေးတက်လာတဲ့တခြားနိုင်ငံတွေကခေါင်းဆောင်တွေနဲ့ထိပ်သီးအစည်းအဝေးပြင်ပမှာနိုင်ငံချင်းတရားတွေ့ဆုံဆွေးနွေးတာတွေရှိနေပါတယ်မြန်မာနိုင်ငံဟာ2004ခုနှစ်ကစပြီးအာဆမ်ထိပ်သီးအစည်းအဝေးကိုတက်ခဲ့တာပါအာဆမ်နိုင်ငံသားရေးဝန်ကြီးတွေရဲ့73ချိန်မြောက်အစည်းအဝေးကိုတော့2018ခုနှစ်ကုန်မှာမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအဓိကအသုံးပြုနေတဲ့ contractor တွေရဲ့ computer တွေကို hack လုပ်သတင်းအချက်လက်တွေခိုးယူပြီးတရုတ်နိုင်ငံကိုလျှို့ဝှက်ပေးပို့ခဲ့တယ်ဆိုတဲ့စွဲချက်နဲ့တရုတ်နိုင်ငံသားတဦးကိုအမေရိကန်တရားသူကြီးကထောင်ဒဏ်46လအပြစ်ပေးလိုက်ပါတယ်အဲ့ဒီစူပင်းဆိုသူတရုတ်နိုင်ငံသားကအမီမဖော်တဲ့တရုတ် computer hackers နှစ်ယောက်နဲ့အတူ2008ခုနှစ်ကနေ2014ခုနှစ်အတွင်းအမေရိကန်စစ်ပက်ဆိုင်ရာသတင်းအချက်လက်တွေကိုခိုးယူခဲ့ပြီးတရုတ်နိုင်ငံကိုပေးပို့ခဲ့တယ်လို့အပြစ်စီကြောင်းဖြောင့်ချက်ပေးလိုက်ပါတယ်အမေရိကန်မျိုးသားကာကွယ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်သုံးလေယာဉ်တွေရဲ့နောက်ဆုံးပေါ်ခင်မီဒီဇိုင်းပုံစံအစ်စ်တွေကိုတရုတ်စစ်တပ်ကကွန်ပျူတာဟက်ကာတွေကတရားမဝင်နည်းပညာတွေသုံးပြီးခိုးယူခဲ့တဲ့နေရာမှာစူပင်းကကူညီပံ့ပိုးခဲ့တယ်လို့အမေရိကန်မျိုးသားလုံခြုံရေးဌာနလက်ထောက်ရှိနေချုပ်ဂျွန်ကာလင်းကပြောဆိုလိုက်ပါတယ်။စူပင်းကသူနဲ့အတူပူးပေါင်းကြံစည်သူတရုတ်စစ်ဘက်ကအရာရှိတွေကိုသူတို့ဘာကိုပြစ်မှတ်ထားရမလဲ၊ဘယ်ဖိုင်တွဲတွေကိုခိုးယူကြရမလဲ၊သူတို့ခိုးမဲ့သတင်းချက်လက်တွေကဘာကြောင့်ထူးခြားတယ်လဲစတာတွေကိုပြောပြခဲ့တယ်လို့ဝန်ခံထွက်ဆိုခဲ့ပါတယ်။အဲ့ဒီတရုတ်စစ်တပ် hackers တွေက F-22, F-35 စတဲ့ jet တိုက်လေယာဉ်တွေအပြင်စစ်ဖက်သုံး Boeing C-17 ကုန်တင်လေယာဉ်ဒီဇိုင်းပုံစံတွေကိုပြစ်မှတ်ထားခိုးယူခဲ့တယ်လို့တရားရုံးမှတ်တမ်းတင်ထားပါတယ်2014ခုနှစ်ကကနေဒါနိုင်ငံမှာစူပင်းကိုဖမ်းဆီးနိုင်ခဲ့ပြီးအမေရိကန်ပြည်ထောင်စုကိုခေါ်ဆောင်ခဲ့ပါတယ်သူကိုထောင်ဒဏ်အနှစ်30ချမှတ်ခဲ့ပြီးဖြစ်ပေမဲ့ပြီးခဲ့တဲ့မတ်လကမှအပြစ်ရှိတဲ့အကြောင်းဖြောင့်ချက်ပေးဖို့သဘောတူခဲ့တဲ့အတွက်အမှုပြန်ဖွင့်စစ်ဆေးပြီးအခု46လထောင်ဒဏ်အပြစ်ပေးလိုက်တာဖြစ်ပါတယ်ရှင
်တောင်ကိုရီးယားနိုင်ငံမှာဒုံခွင်ဒုံစနစ်ချထားတာကြောင့်ဒေသခံတွေပေါ်စိုးရွားတဲ့တက်ရောက်မှုတွေရှိမှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတဖခွန်နေကပြောလိုက်ပါတယ
်이번결정은북한의핵미사일위협이현실화되고있는상황에서
타트동근동스닉을차타고송뼛다하 ကိုရီးယားအမေရိကန်မဟာမိတ်တပ်ဖွဲ့တွေရဲ့ဒုံးကျည်ကာကွယ်ရေးစွမ်းရည်ကိုချက်ချင်းတိုးမြင့်နိုင်ဖို့အရေးတကြီးလိုအပ်နေတာကြောင့်ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ကောက်ချက်ပေါ်မှာအခြေခံပြောရမယ်ဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုတွေဟာပိုပြီးလက်တွေ့ကျလာတဲ့အခြေအနေမှာကျွန်တော်တို့လူထုရဲ့အသက်အန္တရာယ်နဲ့ဘေးကင်းလုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်ပိုပြီးအရေးကြီးတာဘာမှမရှိပါဘူးလို့သမရဖာကွန်းလေးကပြောပါတယ်။စိုးမျိုးတော်မှလုပ်တဲ့အမျိုးသားလူမျိုးရေးကောင်စီအစည်းအဝေးတွင်သမရဖာကအဲ့လိုပြောသွားတာပါ။သာတလူအတော်ကောက်ခေါ်တဲ့ Terminal High Altitude Area ဒုံးကွင်းဒုံးစနစ်ကိုတောင်ကိုရီးယားနိုင်ငံအရှိတောင်ပိုင်းကဆျောင်ကျူးကျေးလက်ဒေသမှာချထားဖို့ရွေးချယ်လိုက်တဲ့ပေါ်ဒေသခံတွေကအပြင်းထန်ကန့်ကွက်ကြပြီးတဲ့နောက်သမရဖာကွန်းလေးကအခုလိုပြောလာတာပါ။
တောင်တရုတ်ပင်လယ်ထဲကရေပြင်ပိုင်တဲ့အများစုကိုပိုင်ဆိုင်နေဆိုတဲ့တရုတ်နိုင်ငံရဲ့ပြောဆိုချက်ကိုပယ်ချလိုက်တဲ့ PCA လို့ခေါ်တဲ့အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံသမားရေးယုံအနုညာတတရားခုံရုံးရဲ့ဗုဒ္ဓဟူးနေ့ကတမိုင်းဝင်ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံအနေနဲ့လေးစားအသိမှတ်ပြုဖို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကဒီကနေ့တောင်းဆိုလိုက်ပါတယ်။တရုတ်ကဖိလစ်ပိုင်မှာတက်ရောက်မဲ့ ASM ထိပ်သီးအစည်းအဝေးကိုမွန်ဂိုလီးယားနိုင်ငံမှာကျင်းပဖို့ရှိနေတဲ့အချိန်မှာပဲအခုလိုတောင်းဆိုလိုက်တာပါ။တရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ပိုင်ဆိုင်မှုအငင်းပွားနေတဲ့ Spreadley ကျွန်းစုတွေကတန်တားကြောက်တမ်းမှာတရုတ်နိုင်ငံကအရက်ဖက်သုံးလေးရင်းနှစ်စင်းစင်းသက်တာနဲ့ပတ်သက်ပြီး American နိုင်ငံညာရေးဌာနပြောခွင့်ရပုဂ္ဂိုလ် Mark Donner ကိုဗုဒ္ဓဟူးနေ့ကသတင်းတော်တွေကမေးတဲ့အခါမှာ
You know we still see these kinds of actions as raising tensions.
ဒီလိုလုံရလူတွေဟာတင်းမာမှုကိုရော့ကြရမယ်အစားမလို့အဖက်တင်းမာမှုကိုတိုးစေတယ်လို့ကျွန်တော်တို့မြင်နေစေပါတင်းမာမှုချော့ချတာကိုကျွန်တော်တို့တွေ့ကျင်ပါတယ်နည်းမြေပိုင်ဆိုင်တယ်လို့ပြောထားတဲ့နိုင်ငံတွေအားလုံးအနေနဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကနေအခွင့်အလမ်းရယူပြီးထိန်းထိန်းသိမ်းသိမ်းနဲ့အတူတကွလှုပ်ဆောင်ကြဖို့ကျွန်တော်တို့အထူးအာရုံစိုက်ပါတယ်လို့American နိုင်ငံညာရေးဌာနပြောခွင့်ရပုဂ္ဂိုလ် Mark Donner ကပြန်လည်ဖြေဆိုသွားတာပါဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ရန်လိုတဲ့လုပ်ရမျိုးတွေကိုရှောင်ရှားကြရေးတရုတ်ရဲ့အင်းနီးလင်းနိုင်ငံတွေကိုနားချဖို့အတွက် American နိုင်ငံကတန်တမန်ရေးနီးလန့်ရခက်ရှိုရှိုလုပ်နေတယ်လို့သမ္မတ Obama အစိုးရအဖွဲ့တာဝန်ရှိသူတွေကဗုဒ္ဓဟူးနေ့ကပြောဆိုလိုက်ပါတယ်ရှင
်ကင်ညာနိုင်ငံနောက်ပိုင်းကရဲစခန်းတစ်ခုမှာဖမ်းထားတဲ့ Al Shabaab စစ်သွေးကြွားလို့တင်ပြရှိသူတူကရတဖွဲ့ဝင်တဦးစီကနေတနက်ကိုလူယူပြီးရတဖွဲ့ဝင်၄ဦးကိုပြစ်တက်ပြီးတဲ့နောက်တခြားအကျဉ်းသားတော်တော်များများကိုတရားခံပြစ်ဖမ်းထားပါတယ်။ကပန်ဂူရီယာအရက်ကအဆောက်ဦးကိုရတဖွဲ့ဝင်တွေကဝိုင်းထားပြီးဟိုဘက်ဒီဘက်စိုင်နေကြတဲ့အခြေအနေအဆုံးသတ်ဖို့နဲ့တရားခံပြစ်အဖမ်းခံထားရသူတွေလွတ်မြောက်ဖို့လှုံ့ဆော်နေကြတယ်လို့ကင်ညာရဲချုပ်ဂျိုးဆက်ပွိုင်နက်ကပြောပါတယ်။ရတဖွဲ့ဝင်တွေကိုပြစ်ပြီးတဲ့နောက်အဲ့လူကထွက်ပြေးဖို့ကြိုးစားပေမဲ့အခင်းပြစ်တဲ့နေရာကိုချက်ချင်းရောက်သွားတဲ့တခြားရတဖွဲ့ဝင်တွေကအဲ့လူထွက်မပြေးနိုင်အောင်တားဆီးခဲ့ကြတယ်လို့ရဲချုပ်ပွိုင်နက်ကပြောပါတယ်။အခုရတပ်ဖွဲ့ဝင်တွေကိုပြစ်တက်ထားသူဟာဆိုမာလီယာနိုင်ငံပြင်ပမှာလှုပ်ရှားနေတဲ့အယ်ကာအီဒါအဖွဲ့နဲ့အခြေဆက်ရှိတဲ့အယ်ရှာဘတ်အဖွဲ့အတွေ့လူစုဆောင်ပေးတယ်ဆိုပြီးတန်လျာရှိခံထားရသူဖြစ်ပါတယ်ခင်ဗျာ
။ဇူလိုင်လ14ရက်ကြာသပတေးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်စိုးဝင်းတို့ကြီးညာပေးသွားတာပါ။အခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။ website လိပ်စာ bamis.voanews.com ဖြစ်ပါတယ်ရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်။မြန်မာပြည်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီဟာမြန်မာအစိုးရအကြီးအကဲခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာနိုင်ငံသားတွေအတွက်စီးပွားရေးအခွင့်အလမ်းတွေရရှိစေဖို့ငြိမ်းချမ်းရေးရရှိစေဖို့အစိုးရရဲ့ဆောင်ရွက်ချက်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီပေးသွားမယ်လို့ပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနအထူးအကြံပေးပုဂ္ဂိုလ်ခရစ်စတီကန်နီရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOA ရန်ကုန်ရုံးကနေကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင်။
သုံးရက်ကြာခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဌာနအကြံပေးပုဂ္ဂိုလ်ခရစ်စတင်းကန်နီဟာဒီကနေ့မှတော့အစိုးရရုံးဆိုင်တဲ့နေပြည်တော်ကိုတောရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။မြန်မာအစိုးရရဲ့ညီညာရေးနဲ့စီးပွားရေးဖွံ့ဖြိုးမှုကိစ္စရပ်တွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထောက်ခံကူညီမဲ့အကြောင်းဆွေးနွေးပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်
။ Counselor of the US Department of State Christy Kenny and Ambassador Scott Marcial traveled to Naypyidaw for meetings with senior Myanmar government.
American နိုင်ငံသားရေးဝန်ကြီးဌာနကြံပေးပုဂ္ဂိုလ် Christy Kenny နဲ့ American သမ္မတကြီး Scott Marcial တို့ဟာနေပြည်တော်ကိုသွားပြီးတော့မြန်မာအစိုးရအဆင့်မြင့်တာဝန်ရှိသူတွေနဲ့တွေ့ကြပါတယ်။ဒီလိုတွေ့ဆုံတဲ့နေရာမှာအစိုးရဘက်ကလည်းကြိုးပမ်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းတွေနဲ့လူမှုအသံဝန်အားလုံးအတွက်စီးပွားရေးဖွံ့ဖြိုးမှုကိစ္စတွေပေါ်မှာ American ပြည်ထောင်စုကဆက်ပြီးတော့ထောက်ပံ့ကူညီသွားမယ်ဆိုတာကို American တာဝန်ရှိသူတွေဘက်ကဆွေးနွေးကြပါတယ်
။ဘယ်သူနဲ့တွေ့ဆုံခဲ့တယ်လဲဆိုတာကိုတန်ယုံဘက်ကအတိအကျပြောဆိုခဲ့ခြင်းမရှိပေမဲ့အမေရိကန်နိုင်ငံရဲ့ဌာနကျန်ပေးပုတ်ကိုဒီကနေ့တွေ့ဆုံဖို့ရှိတဲ့အထက်မှာတော့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုအဖွဲ့ဝင်ဦးဝင်းထိန်နောက်နိုင်ငံတော်အတိုင်ပင်ခံပုတ်ကိုရုံးရဲ့ဝန်ကြီးဦးကျော်တင့်စွေ အလုသမားရေးရာနဲ့ဒီလူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးအောင်လင်းတို့ပါဝင်တယ်လို့သိရပါတယ်။အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပုဂ္ဂိုလ်ခရစ်စတင်းရဲ့တာမတ်ကြီးမာစီယာတို့ဟာမနေ့တုန်းကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ဆုံပြီးတော့အမေရိကန်ဆွေးနွေးတဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားဆက်ဆံရေးပို့ပြီးတော့မြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်
။ Counselor of the US Department of State Christy Kenney and Ambassador Scott Marcial met yesterday morning withYangon Chief Minister Phyo Myin Thein to discuss ways the United States can further strengthen
America နိုင်ငံသားရေးဌာနချံပေးပုဂ္ဂိုလ် Christy Kenney နဲ့တမကြီးမဆယ်တို့ဟာမနေ့ကမနက်ကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ပြီးတော့ American ပြည်တော်စုနဲ့တိုင်းဒေသကြီးဆိုရကြားမှာဆက်ဆံရေးပုံမြင့်တင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးပါတယ်။ဒေသတွင်းလောက်ကန်တွေပုံမှုဖန်တီးပေးနိုင်မဲ့ American ရင်းနှီးမြှုပ်နှံမှုတွေကိုပို့ပြီးတော့တိုးမြှင့်နိုင်ဖို့သူ့အနေနဲ့လည်းဆက်လက်ဆောင်ရွက်သွားမယ်လို့ချံပေးပုဂ္ဂိုလ် Kenney ကပြောပါသေးတယ်။ရန်ကုန်နဲ့မြန်မာပြည်လုံးကပြည်သူတွေအတွက်စီးပွားရေးအခွင့်အလမ်းတွေမြင့်တင်ဆောင်ရွက်ဖို့မြန်မာဆိုရရဲ့ဤမန်းချက်ကိုလည်းအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ထောက်ခံကူညီသွားမယ်လို့လည်းပြောခဲ့ပါတယ်
။ရန်ကုန်မှာရှိစဉ်မနေ့တုန်းကတော့အကြံပေးပုဂ္ဂိုလ်ခင်းနီဟာလွှတ်တော်မှအချို့နဲ့ဒီအရက်ဖက်လူမှုအဖွဲ့စည်းပိုင်းကလူငယ်တွေကိုတွစ်ဆုံပြီးတော့လက်ရှိမြန်မာနိုင်ငံအသွင်ကူးပြောင်းရေးရဲ့စင်ခေါ်ချက်တွေနဲ့အခွင့်အလမ်းကောင်းတွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင် American IT ကုမ္ပဏီကြီးတွေဖြစ်တဲ့ Google နဲ့ Microsoft တို့ကအကူအညီပေးနေတဲ့ဖန်တီးရဆိုတဲ့ဤပညာဆိုင်ရာဖွဲ့စည်းကိုလည်းတွဲရောက်တွေ့ဆုံပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့အကြံပေးပုဂ္ဂိုလ်တာဝန်ဟာအမေရိကန်နိုင်ငံရဲ့မူဝါဒဆိုင်ရာမဟာဗျူဟာမြောက်အကြံပေးလမ်းညွှန်သူဖြစ်တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးကတည်းရဲ့တာဝန်ပေးတဲ့တည်ထက်တန်တမာရေးလုပ်ငန်းတွေကိုလည်းဆောင်ရွက်ရသူဖြစ်ပါတယ်။အကြံပေးပုဂ္ဂိုလ်ကန်နင်ဟာအရင်တုန်းကတော့ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအမေရိကန်သံတမန်ကြီးတာဝန်ယူခဲ့ပူးသူဖြစ်ပြီးတော့အခုဒီအကြံပေးပုဂ္ဂိုလ်တာဝန်ယူခင်မှာတော့အာရှပစိဖိတ်ဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးတာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအထူးအကြံပေးပုဂ္ဂိုလ်ရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုသားညုံကပြောပြခဲ့တာပါ။ထိုင်းနိုင်ငံကမြန်မာရွှေပြောင်းလူသမားတွေအလုလက်လွတ်ဆုံးရှုံးနေရတဲ့အခြေအနေနဲ့အားကစားသတင်းလွှာတစ်ပုဒ်ကိုမကြခင်ထုတ်လွှင့်ပေးပါမယ်ရှင်။အခုရင်တော့စနေနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေ။
မန္တလေးပြောင်းလဲဖို့ NLD ကိုမဲပေးစို့ဆိုတဲ့ရွေးကောက်ပွဲလှုံ့ဆော်သံနဲ့အနိုင်ရတဲ့အစိုးရတွေတက်လာတာရက်တရာကျော်သွားပါပြီ။သိတာထင်ရှားတဲ့ဘယ်လိုအပြောင်းလဲတွေအစိုးရကလုပ်ပေးခဲ့ပြီးပြီလဲ။လုံနေတယ်လေလို့မေးခွန်းထုတ်ကြပါရယ်။အပြောင်းလဲကိုလူကျင်တာကြောင့် NLD ကိုတခဲနဲ့မဲပေးခဲ့ကြတဲ့လူထုဘက်ကရောအမှန်တကယ်ပြောင်းလဲနေကြပါပြီလား။နှစ်ပေါင်းများစွာအသားကျအယိုးဆွဲနေတဲ့တွေးနေကြလုံနေကြနေနေကြပုံစံတွေကိုတကယ်ပဲပြောင်းလဲနေကြပါပြီလား။အခုလာမယ့်စနေညတိုင်းရဲလူလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြရဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က13923812999 ၄အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေနေ့ညတရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုထိုင်းနိုင်ငံကမြန်မာအလုပ်သမားတွေအလုပ်လက်လွတ်ဆုံးရှုံးနေကြရတာဘာကြောင့်လဲကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေဒီရက်ပိုင်းအတွင်းအလုပ်သမားအခွင့်အရေးတွေတောင်းဆိုရင်းအလုပ်ကိုင်းလက်လွတ်ဆုံးရှုံးနေကြရပါတယ်။အခုနောက်ဆုံးမှာလည်းမြန်မာနိုင်ငံသားအများအပြားအလုပ်လုပ်နေတဲ့ဘန်ကောက်မြို့နားကမဟာချန်ရက်မှာဒီအလုတ်သမားအများအပြားကလည်းလုတ်ခတ်လာစားအပြည့်မရပဲနဲ့အလုတ်ထုတ်ခံလိုက်ရတယ်လို့အလုတ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုတ်သမားတွေကြားအလုတ်ကန်အဆင်မပြေမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေရတဲ့အခြေအနေတွေကိုမတ်တင်ဂီထိုက်ကစူးစီးတင်ပြပေးပါမယ်ရှင်
။ထိုင်းနိုင်ငံမဟာချန်ရက်ကပြင်းလဲစားဆက်ယုံမှာအလုတ်လုတ်တဲ့မြန်မာအလုတ်သမား85ဦးတို့ကိုလုတ်ခတ်လာစားအပြည့်မပေးဘဲထိုင်းလုတ်ရှင်ကအလုတ်ထုတ်လိုက်တယ်လို့အလုတ်သမားအရေးလှုပ်ရှားသူတွေနဲ့မြန်မာတန်ယုံတာဝန်ရှိသူတွေကပြောပါတယ်။ဒီအတွက်အလုတ်ထုတ်ခံရတဲ့အလုတ်သမားတွေလုတ်ခလာစားအပြည့်ရရှိဖို့အလုတ်ပြန်လုတ်ခွင့်ရရေးထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကဆောင်ရွက်ပေးမယ်လို့အလုတ်သမားတွေထံကိုတိုင်ရောက်ရှိနေတဲ့အလုတ်သမားတန်အရာရှိဦးမိုးအောင်ခိုင်ကပြောပါတယ်
။ဟောအခုလောလောဆယ်သူတို့ကိုကျွန်တော်တို့ကအရင်ဆုံးနေရာချပေးရမယ်။ပြီးရင်ကျွန်တော်ကမလုပ်မလဲဆိုတော့သူတို့အလုတ်ပြန်ရဖို့တော့ကျွန်တော်လုပ်ပေးရမယ်။နော်တတိယချက်နောက်ဆုံးအခုကတော့သူတို့ပြန်ရတဲ့လာစားပေါ့နော်လုတ်ခလာစားပြန်တောင်းပေးရမယ်။ကျွန်တော်အလုတ်ထိုင်းမှာတော့ဒီလိုပဲအရင်ကလည်းကျွန်တော်လည်းတာဝန်ကျခဲ့ဘူးတဲ့တာဝန်ကျတဲ့အချိန်မှာဒီလိုပဲသူတို့ကအခုလောလောဆယ်မှာသူတို့ရဲ့ဟတ်ဒီပေါ့နော်ဘတ်ကတ်ဒီတက်တန်းအစကူရဲ့နေသူတို့ပြီးပြီပြီးမှဖြစ်နေတဲ့သူတို့ကဘတ်ကတ်မရှိတဲ့ဟာလေးစစ်စေးနေတဲ့သူပေါ့နော်စိတ်ယုံလို့အခုလောလောဆယ်ကဒီစိတ်မှာတော့ဖမ်းတာလည်းမဟုတ်ဘူးသူတို့အလုပ်ရှင်ရနေမှာသူတို့ တော့အလုပ်ထုတ်လိုက်တဲ့သဘောမျိုးဖြစ်ငါဒါကျွန်တော်တို့စစ်စစ်နေတော့မှကြည့်တယ
်လောက်ခလာစားအပြည့်အဝရရှိရဲ့အတွက်အလုပ်သမားအလုံးတို့ကစူပောင်းတောင်းဆိုပြီးနောက်မှာအလုပ်ရှင်ကအလုပ်ထုတ်တာလို့အကူအညီပေးနေတဲ့မြန်မာအလုပ်သမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ရဲ့ဥက္ကဋ္ဌဦးခိုင်ကပြောပါတယ်
အဲ့ဒီလုံမကြီးအားလုံးကလဝါကကိုပုံမှန်ပြီးနေနဲ့ဘတ်ဆူရက်လိုက်တာရက်တဲ့လဝါကကိုသူတို့ကနေပြီးတော့မပြီးတဲ့အတွက်ကျွန်တော်တို့အလုံမကူညီဆောင်ရွက် easy ဖွဲ့ကိုလာပြီးတော့အကူအညီတောင်းတယ်ကျွန်တော်တို့ကဥပဒေတိုင်းပဲအလုံမကာကွယ်ဆောင်ရှောက်ရေးဂျုံလေးကိုကျွန်တော်တို့တွက်ပို့တယ်ပို့တော့လုပ်ငန်းရှင်တွေဒီလက်ရှိဒီအလုံမကြီးနဲ့ညှိနှိုင်းပေးလိုက်တဲ့အခါမှာပတ်စံစာရတယ်ရပြီးတဲ့အချိန်မှာပေးလိုက်ပြီးတော့ညမိုးချုပ်ချုပ်ကြီးကိုသူတို့ကမောင်းထုတ်ပြလိုက်တယ်
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားတရားဝင်အလုသမားပို့ဆောင်ခြင်းဆိုင်ရာသဘောတူစွာကျွန်းလွှာ MOU အရအလုသမားတွေအနေနဲ့အလုရှင်ပြောင်းအလုလုခွင့်မရှိတာအကြောင်းအခုအလုပြုတ်လာတဲ့အလုသမားတွေနောက်ထပ်အလုလုခွင့်ရဖို့ကလည်းမရေမရာရှိနေသေးပါထိုင်းနဲ့မြန်မာနှစ်နိုင်ငံကြားတရားဝင်အလုသမားဖြစ်ရေးဆောင်ရွက်ချက်တွေကြောင့်မြန်မာရွှေပြောင်းအလုသမားတွေအလုပြုတ်ခံရတာပိုပြီးဖြစ်လာရတာလို့လဲမြန်မာအလုသမားကူညီဆောင်ရှောက်ရေးကော်မတီ AAC အဖွဲ့ဥက္ကဋ္ဌဦးခိုင်ကပြောပါတယ
်အမူကြီးနဲ့တင်းတဲ့အလုသမားတွေကထိုင်းကိုခက်စိတ်စိတ်ရောက်လာတော့အရင်လုံးကလည်းထိုင်းမှာဖြစ်ခဲ့ဘူးတဲ့ဒီတတနာတွေကဖြစ်ပြတော့ညာလဲကျွန်တော်တို့သွားပေါင်းလမ်းစာရှိတယ်ဟာလုပ်ငန်းရှင်မပြောင်းရလို့ဟိုဘက်ကမသွားဒီဘက်မသွားဥဒိတွေမရှိတဲ့အတွက်ဘလောက်ပဲအလုပ်ဖြုတ်လိုက်တော့လဲအရာချုပ်ဒီကိုသွားတယ်ဒီအရာချုပ်ကိုစီကိုသွားတယ်ကျွန်တော်တို့ကဒီကတည်းကမကဘူး MOU တွေနောက်ပိုင်းကျတော့ MOU တွေ2017လောက်ကနေပြီးတော့ကိုယ်စားလှယ်ခက်ကနေပြီးတော့ agency ခေတ်တွင်းလာလိုက်တဲ့ MOU လူတွေအများကြီးနေရာတွေယူထားလိုက်တဲ့ခါကျတော့ကျွန်တော်တို့အပေါ်မှာအတောင်ကျော်တွေပေါ့ဗျာအလုပ်ကမထွက်ပေါက်မရှိတော့ဘူးထွက်ပေါက်မရှိတော့တဲခုကနေရာတွေမဲ့တယ်အလုပ်ရှင်တွေမဲ့ပြီးတော့အခုလိုကျွန်တော်တို့လိုကူညီတဲ့ဖွဲ့တွေလာလာပြီးထိတ်တိုက်တိုးတဲ့ခါကျတော့ဒီကတနာကအခုမှဆက်ပြီးတော့ဒေါအောင်ဆန်းစုကြည်တွားပြီးမှခက်ထိတ်ထိတ်ဖြစ်လာတယ်လို့မြင်သွားတာအမှန်ကတော့ငဘူတဲ့ဖြစ်နေတာဗျာ
ဒီကနေ့အလုတ်ထုတ်ခံရတဲ့ပင်လယ်စာဆက်ယုံကမြန်မာအလုတ်သမားတွေကတော့လောက်ခလာစာတလစာမရသေးတာဖြစ်ပါတယ်။အလုတ်သမားတွေအားလုံးကတော့အလုတ်သမားအကူအညီပေးရဖွဲ့ AAC ရဲ့အကူအညီနဲ့ဖုန်ကြီးเจ้าမှာခਿੱတခိုးလုံနေကြပါလေရှင်
။မတ်တင်ဂီထိုက်ပြောပြခဲ့တာပါရှင်။အခုအားကစားသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါတော့မယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့ ASEAN U16ပလုံဘွဲမှာတော့မြန်မာအသင်းဟာဗီယက်နမ်အသင်းကို၅ဂိုးတဂိုးနဲ့ဒီကနေ့ရှုံးနိမ့်သွားခဲ့ပါတယ်။မြန်မာအသင်းကဒီပွဲဟာဗျူဟာပိုင်းအားနည်းချက်တွေနဲ့ကစားသမားတဦးချင်းပိုင်းမှာမရှင်နိုင်တဲ့အတွက်အခုလိုရှုံးနိမ့်ခဲ့ရတာဖြစ်တယ်လို့မြန်မာဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတဦးကပြောပါတယ်။ဗီယက်နမ်နဲ့ပွဲအပေါ်မှာတုံ့တက်ချက်နဲ့တူဒီပြိုင်ပွဲမှာမြန်မာ U16 အသင်းရဲ့အလားအလာတွေနဲ့ပတ်သက်လို့ကိုရရန်နိုင်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့ AFF Smart U16 Championship 2016 2016 ASEAN အသက်16နှစ်အရွယ်လူငယ်ဘောလုံးပြိုင်ပွဲမှာတော့မြန်မာ U16 နဲ့ Vietnam U16 အသင်းတို့ဒီကနေ့ကစားခဲ့ကြပါတယ်။ဒီဘက်မှာမြန်မာအသင်းကထပ်ဖြိုးဝေကပထမပိုင်း15မိနစ်မှာ free kick ကနေတဆင့်အဖွင့်ကိုသွင်းခဲ့လို့မြန်မာအသင်းရှေ့ကနေဥဆောင်ခဲ့ပါတယ်။ဒါပေမဲ့ Vietnam က32မိနစ်နဲ့ပထမပိုင်းပြီးကနေဒီမှာ2ဂိုးပြန်သွင်းသွားခဲ့လို့ပထမပိုင်းမှာ Vietnam က2ဂိုးတကိုးနဲ့ဥဆောင်နေခဲ့တာပါ။ဒုတိယပိုင်းပြန်စပြီးပွဲချိန်52မိနစ်63မိနစ်နဲ့69မိနစ်တွေမှာတော့ဗီယက်နမ်ဘက်ကနောက်ထပ်3ဂိုးသွင်းသွားခဲ့လို့ဗီယက်နမ်အသင်းဟာပွဲပြီးမှ5ဂိုးတကိုးနဲ့အနိုင်ရသွားခဲ့ပါတယ်။ဒီပွဲမှာမြန်မာအသင်းဥဆောင်ဂိုးတွေသွင်းပြီးမှဘယ်လိုကြောင့်ဂိုးပြတ်ရှုံးသွားတာလဲ။ဗီယက်နမ်အသင်းနဲ့ဘာတွေကွာသွားလို့ရှုံးသွားတာလဲဆိုတဲ့အပေါ်မှာတော့မြန်မာနိုင်ငံဘောလုံးဖွဲ့ချုပ်ရဲ့တွဲဖက်အတွင်းမှုလည်းဖြစ်နီးစနစ်ဒါရိုက်တာလည်းဖြစ်တဲ့ဦးတင်မြောင်ကအခုလိုပြောပါတယ်။
โอ้ဒီနေ့ပွဲကိုကျွန်တော်တို့ကြည့်ရတာပေါ့နော်။ဘာတွေဖြစ်သွားလဲဆိုလို့ရှင်တော့ဒီကလေးတွေကနံပါတ်1ချက်ကစိုးရိမ်စိတ်များနေတာတကြောင်ရယ်။နံပါတ2ချက်ကတော့ကျွန်တော်တို့ကလေးတွေနဲ့ဒီဗီနန်ကလေးနဲ့ power ရော speed ရောကွာတယ်။အဲနောက်ပြီး physical ပေါ့နော်။ဟိုပေါ့ physical ကတော့နည်းနည်းသူကတော့နည်းနည်းတောင့်တာပေါ့ကျွန်တော်ထက်နော်။အဲနောက်တစ်ခုကကျတော့ကျွန်တော်တို့နည်းနည်းလေးဟိုပေါ့ view ဟာလေးမှာနည်းနည်းလေးလိုသွားတယ်ဆိုကျွန်တော်ယူဆတယ်။အပြည့်လို့လဲဆိုတဲ့အခါကျတော့ကျွန်တော်တို့ကဒီ Australia ရောသုံးခုကိုကြည့်နိုင်ထားတဲ့ဒီဗီနန်အသင်းอ่ะပေါ့နော်သူရဲ့ဒီ technique တွေရောဒီနော် power ရော speed တွေရောရှောင်းတဲ့အသင်းကိုကျွန်တော်ဘယ်လိုကစားမလဲဆိုတဲ့ view ဟာမျိုးလေးတွေပေါ့နော်ဒီမှာဥကြီးလက်နေနည်းနည်းသုံးသပ်မှုနည်းနည်းလေးလိုသွားရဲ့ဆိုကျွန်တော်မြင်တယ်ဒါနောက်ခါကျတော့ရှင်ကျွန်တော်ကဒီဗမာ player နဲ့သူရဲ့ဒီ player တွေနဲ့တူကြီးရှင်တဲ့အခါမှာခုနကကျွန်တော်ပြော power speed ကိုွာတယ်နောက်တင်းလိုက်ရှင်တဲ့အခါမှာကျွန်တော်တို့ view ဟာလေးကိုလည်းရှုံသွားတယ်။နောက်တစ်ခါကျလို့ချင်းအတွေ့အကြုံပိုင်းဆိုင်ရာမှာကျွန်တော်တို့သူတို့ပိုင်းသူတို့ထက်ကိုပို့ပြီးတော့ဒီနိုင်ငံတကာအတွေ့အကြုံတွေများများကျွန်တော်တို့ရှာဖွေရမယ်၊ပြုလုပ်ကစားရမယ်ဆိုတာကျွန်တော်တို့သုံးသပ်မိပါတယ်။
မြန မြန်မာသင်းဟာအုပ်စုအေမှာဩစတြေးလျဗီယက်နမ်စင်ကာပူမလေးရှားဖိလစ်ပိုင်တို့နဲ့အုပ်စုတွေကြပြီးတော့ပထမပွဲမှာဩစတြေးလျနဲ့တကိုးစီတည်ကြပြီးတော့ဒုတိယပွဲမှာစင်ကာပူကို၄ဂိုးတကိုးနဲ့နိုင်ထားပါတယ်။ဒါကြောင့်၃ပွဲကစားပြီးတဲ့အချိန်မှာမြန်မာကတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်ရထားပြီးတော့ကျန်တဲ့ပွဲစဉ်၂ပွဲမှာတော့မလေးရှားဖိလစ်ပိုင်အသင်းတွေနဲ့ကစားမှာပါ။မလေးရှားနဲ့ဖိလစ်ပိုင်တို့နဲ့ကစားမယ့်ပွဲစဉ်အချိန်တွေနဲ့ဆီမီဖိုင်နယ်တက်နိုင်ကြတွေကိုတော့ဦးတင်မြအောင်ကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့သွားချိန်ထိုးရမှာကကျွန်တော်တို့ကဩစတြေးလျသွားချိန်ထိုးရမှာပါနော်မလေးရှားနဲ့ဖိလစ်ပိုင်ပါနော်ပထမဆုံးနိုင်ငံကစားမယ်ပြီးတော့ချင်းဂိုးလေရသလောက်ကျွန်တော်တို့ရှူထားရမှာနော်ဒါလေးကျွန်တော်တို့အဲ့ဒါမှကျွန်တော်တက်နိုင်မှာပါဒါဆိုတော့အဲဩစတြေးလျကသူက3ဂိုးပဲရှုံးထားတာဟုတ်နော်ကျွန်တော်တို့ကငါးဂိုးတစ်ဂိုးနဲ့ရှုံးထားတဲ့ခါကျတော့ကျွန်တော်တို့ကဒီ2ဂိုးမှဆိုလို့ရှိရင်ကျွန်တော်ကနည်းနည်းများသွားတာပါနော်ဆိုတဲ့ခါကျတော့ဒီ goal difference မှာကျွန်တော်တို့စကားပြောရတဲ့ခါကျတော့ကျွန်တော်တို့ကဒီမလေးရှားရောဒီဖိလစ်ပိုင်ပွဲမှာရောအနိုင်ရဖို့လည်းလိုတယ်ဂိုးလေးများရဖို့လိုတာပေါ့နော်ဒီဘီအန်နန်နဲ့တွေ့လို့ဒါဒီနေ့ပွဲအချိန်ကြီးလို့ဒါသူခရီးဆိုးရိမ်စိတ်များနေလို့ပါဒါပေမဲ့နောက်ပွဲတွေကြာလို့ရှိရင်တော့သူတို့ရဲ့ပုံမှန်ခြေရီရလာမယ် motivation တွေကောင်းလာမယ်ဆိုလို့ရှိရင်ဒီကလေးတွေကနိုင်မှာပါနောက်တစ်ခုကလည်းဂိုးရဖို့အတွက်ကိုဂိုးလေးများရဖို့အတွက်ကိုဘယ်လိုဂျူအိုင်းနဲ့ကျွန်တော်ကစားမလဲဆိုတာဒီဆရာဦးကြီးရဲ့အနေနဲ့နည်းနည်းလေးပြန်ဆိုင်နိုင်တော့အကောင်းဆုံးဖြစ်မှာပါဟုတ်ပဲနိုင်ပါပါ
မြန်မာယူ16အသင်းဟာလာမယ့်ဇူလိုင်လ16ရက်နေ့မှာတော့မလေးရှားနဲ့ကစားမှာဖြစ်ပြီးတော့ဇူလိုင်လ18ရက်နေ့မှာတော့ဖိလစ်ပိုင်အသင်းနဲ့အုပ်စုနောက်ဆုံးပွဲကစားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တဲ့အားကစားသတင်းလွှာပါရှင်အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုလည်း VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်ကြာသပတေးနေ့ညနေဘက် VOE အစီအစဉ်တွေမကြခင်ပြည့်စုံပါတော့မရှင်အစီအစဉ်ဆုံးသက်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်အမေရိကန်ပြည်တော်စုမှာရဲတပ်ဖွဲ့နဲ့လူမှုဝန်ပိုင်းတွေကြားနောက်ထပ်တင်းမာမှုတွေကိုလာမယ့်လာမယ့်နှစ်နောက်ထပ်အချိန်တော်တော်ကြာအထိမြင်နေရအောင်မယ်လို့မျှော်လင့်ရကြောင်းအမေရိကန်သမ္မတဗရာဂိုဘားမားကပြောလိုက်ပါတယ်သမ္မတအင်ဂျူရမာဘိုဒူးနေက၄နာရီကြာတွေ့ဆုံဆွေးနွေးပွဲတစ်ခုအတွင်းသမ္မတဥဘားမားကအဲ့လိုပြောတော့တာပါအဲ့ဒီဆွေးနွေးပွဲကိုရတပ်ဖွဲ့အကြီးအကဲတွေပြည်내အုပ်ချုပ်ရေးမှူးနဲ့မြို့တော်ဝန်အများအပြား Black Lives Matter လှုပ်ရှားမှုမှာပါဝင်သူတွေတက်ရောက်ကြပါတယ်။ Republican သမ္မတလောင်းဖြစ်ဖို့တည်ဆောက်တော့ရှိနေတဲ့ Donald Trump ကဒုတိယသမ္မတလောင်းရွေးချယ်ဖို့နောက်ဆုံးအဆင့်မှာရောက်နေပြီးမနေ့ကမှတင်ညာဖို့စီစဉ်နေပါတယ်။ Donald Trump ရဲ့အင်္ဂါနေ့က message စီရင်ပွဲမှာအတူပါဝင်ခဲ့တဲ့ Indiana ပြည်내အုပ်ချုပ်ရေးမှူး Mike Pence, Iowa တော်ဥက္ကဋ္ဌဟောင်း Newt Gingrich နဲ့လက်ရှိ New Jersey ပြည်내အုပ်ချုပ်ရေးမှူးChris Christie တို့၃ယောက်နဲ့တယောက်ကိုရွေးမယ့်အလားအလာရှိနေပါတယ်။တစ်ချိန်က Donald Trump ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ Chris Christie ဟာသမ္မတလောင်းအကြိုယူပွဲကနေဒီနှစ်စံပိုင်းကနှုတ်ထွက်ခဲ့ပြီးတဲ့နောက် Donald Trump ဘက်ကရပ်ပြီးအကြီးအကျယ်ထောက်ခံနေသူပါ။ Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာရှေ့သတင်းပတ်တဲကျင်းပမှာဖြစ်ပါတယ်။ IS အကြမ်းဖက်အဖွဲ့ရဲ့ဆိုးရွားတဲ့တိုက်ခိုက်မှုတွေနဲ့ချိန်ဆက်ပြီး Russia စစ်သွေးကြွ2ဦးကိုအထူးသတ်မှတ်သောကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေအဖြစ် American ပြည်ထောင်စုကနာမည်နဲ့ထုတ်ပြန်ကြေညာပါတယ်။အမီယာကမ်ဇဲလူလည်းတည်ကြတဲ့အက်စလမ်အက်ဖ်ဂါဇာရိုဗစ်နဲ့ဆယ်မန်ဘူဂါစကီဆိုတဲ့နာမည်အပါအဝင်တခြားနာမည်အများပြားရှိတဲ့အိုင်ရက်ဗာကီတော့ဖ်တို့ကိုကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီတွေအဖြစ်အမေရိကန်နိုင်ငံခြားရေးဌာနကဗိုလ်ဒူးနေမှာကြေညာတာပါ။အီရန်နျူကလ িয়ার ရေးသဘောတူညီချက်ရခဲ့တာတစ်နှစ်ပြည့်ပြီးတဲ့နောက်အဓိကအပိုင်းတွေမှာတည်တာတဲ့ရလဒ်တွေရထားပြီးမြန်တဖက်ဖက်ကအသာစီးယူပြီးကိုတာဝန်ယူထားတာကိုအကောင့်ထဲမှဖော်ကြရလားဆိုတဲ့တန်မြတ်ဘက်တွေကနှစ်ဖက်စလုံးမှာရှိနေစေပါခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.